ထိုင်းနိုင်ငံတောင်ပိုင်းနရတိဝပြည်နယ်ရင်ကော့မြို့နယ်ထဲမှာမြန်မာနိုင်ငံသားတဒါဇင်ကျော်လောက်လိုက်ပါလာတဲ့ကားတစ်စီးမေလ5ရက်နေ့ကတိမ်ပေါက်ခဲ့ပြီးနှစ်ဦးကတော့အသက်ဆုံးရှုံးခဲ့ပါတယ်။ဒါ့အပြင်မေလ4ရက်နေ့တုန်းကတော့နှခွန်စီတာမရပြည်နယ်ထဲမှာယထာလန်းကိုကာထားတဲ့တန်တန်းကိုကားကဝင်တိုက်ခဲ့ပြီးတဲ့နောက်ကားပေါ်ကမြန်မာ3ဦးပြင်းထန်တဲ့ဒဏ်ရာတွေရရှိခဲ့ပြီးဆေးရုံတင်ထားရပါတယ်။ဒီသတင်းကိုတော့ထိုင်းနိုင်ငံကအခြေစိုက် VOA သတင်းတောက်မှအေးအေးမှကဆက်ပြီးပြောပြမှာပါ
။ထိုင်းနိုင်ငံတောင်ပိုင်းနာရာတီဝပြည်နယ်ရင်ငုံမြို့နယ်ထဲမှာမြန်မာနိုင်ငံသားတရားစင်ကျော်လိုက်ပါလာတဲ့ကားတစ်စီးဟာအချိန်လွန်ပြီးလမ်းဘေးကိုထိုးကျခဲ့တာကြောင့်ကားပေါ်မှာပါလာတဲ့မြန်မာနှစ်ဦးသေဆုံးသွားခဲ့ပြီးကျန်တဲ့သူတွေကတော့အတွင်းလူနာတွေဖြစ်ဆေးကုသမှုတွေခံနေရတယ်ဆိုပြီးရှေ့ပြောင်းလို့သမားတဦးကပြောပြပါတယ
်လမ်းဘေးမှာလမ်းဘေးရောက်တာသူကချော်ပြီးတော့ကြာပြီးတော့မြောင်းဘေးကိုချော်ကြာပါချော်ကြာပါတော့ကတည်းကနှစ်ယောက်ကပွဲချင်းကြီးတွေ့ပါလားနှစ်အဲကျန်တဲ့73ယောက်ကအဆင်ထင်တယ်ကျောင်းမမှုကမကြာခဏဖြစ်တယ်
နောက်အဖြစ်အပျက်တစ်ခုကတော့နကွန်စီသမရပြည်နယ်ထဲမှာဖြစ်ပျက်ခဲ့တာပါမြန်မာတွေစီးလာတဲ့ဘင်ကားတစ်စီးဟာယထာလန်းနီးကကာယံထားတဲ့တန်းတစ်ခုကိုဝင်တိုက်ခဲ့ပြီးတဲ့နောက်အဲ့ဒီလက်ရန်းကကားထဲထိထိုးပေါက်သွားခဲ့တာကြောင့်ကားပေါ်မှာပါလာသူမြန်မာ၃ဦးကိုထိခိုက်သွားခဲ့ကြောင်းဒီအတွက်ပြင်းထန်တဲ့ဒဏ်ရာတွေရခဲ့တယ်လို့ဆိုပါတယ
်သူအယထာလန်းကိုဖျက်ကူတာကျမတန်ကျွန်နဲ့ထိုးမိပြီးတော့ပေါ်မှာရှိပါတယ်၃ရောက်ပါမြန်မာနိုင်ငံသားတွေတန်လမ်းမှာယထာလန်းမှာဖြစ်တာပါယထာဘေးပေါင်းတန်ကြောင်းနဲ့ထိ
အခုလိုမျိုးရင်တိုင်းမှုတွေရင်တိမ်မှုတွေကမကြာခဏဖြစ်ပေါ်နေပြီးမြန်မာတွေလည်းမကြာခဏတိုက်စုံးမှုတွေဖြစ်ခဲ့ပါတယ်။အခုရင်တိုင်းမှုမှာပါတဲ့မြန်မာတွေကတော့တရားဝင်ဒီလားတရားမဝင်ဒီလားဆိုတာကိုတော့ထိုင်းအာဏာပိုင်တွေကစစ်ဆေးနေစေဖြစ်တယ်လို့ဆိုပါတယ်။မကြာခဏဆိုသလိုလူကုန်ကူးသူတွေအစုလိုက်ပြုံလိုက်လူတွေတဲဆောင်လာတော့မှစစ်ဆေးရေးဂိတ်တွေကိုရှောင်ကွေးမောင်းနေရင်းနဲ့ကားတိမ်မှုတွေကတော့အများလို့ဖြစ်ပေါ်နေလိမ့်ရှိပါရဲ့ရှင်။